ဒီမိုကရက်တစ်ပါတီမြန်မာရဲ့ပါတီမူဝါဒနဲ့လုပ်ငန်းစဉ်တွေကိုရေဒီယိုနဲ့ရုပ်မြင်သံကြားတွေကနေထုတ်လွှင့်ဖို့ကိစ္စမှာရွေးကောက်ပွဲကော်မရှင်ကသဘောမကျလို့ပယ်ချလိုက်ပါတယ်။ဒါကြောင့်နောက်တစ်ချိန်ပြင်ဆင်ပြီးတော့အချိန်မီတင်ပြနေကြရပါတယ်။ဘာကြောင့်ပယ်ချသလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရွေးကောက်ပွဲကော်မရှင်ရဲ့တင်းကျပ်တဲ့စည်းကမ်းတွေအောက်မှာနိုင်ငံရေးပါတီတွေဟာအစ်စ်နိုင်လို့လို့မှအခက်ကြုံနေရတယ်ဆိုတဲ့အကြောင်းကိုတော့ကိုကျော်အောင်ကပဲပြောပြအောင်ပါရှင
်။ရွေးကောက်ပွဲကိုဝင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေကိုမြန်မာရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေပါတီရဲ့မူဝါဒနဲ့လုပ်ငန်းစဉ်တွေထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။ပါတီတွေကသူတို့ပြောဆိုခြင်းတဲ့အကြောင်းအရာတွေကိုနေပြည်တော်မှာရှိတဲ့ရွေးကောက်ပွဲကော်မရှင်စီအရင်ကြိုပြီးတော့တင်ပြရတာပါ။ကော်မရှင်ကစီစစ်လို့သဘောကျပြီးတော့ခွင့်ပြုမှထုတ်လွှင့်ခွင့်ကိုချပေးတာပါ။ဒီမိုကရက်တစ်ပါတီမြန်မာရဲ့တင်ပြမှုကိုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်လို့အခုနောက်တစ်ချိန်ထပ်ပြီးတော့ပါတီဥက္ကဋ္ဌဦးသူဝေကိုတိုင်နေပြည်တော်ကိုတွားရောက်ပြီးတင်ပြနေရတဲ့အကြောင်းပါတီရဲ့ထွေထွေတွင်းမှုချုပ်ဖြစ်တဲ့ဒေါ်သန်းသန်းနုကရှင်းပြပါတယ
်ကျမတို့အတန်တွင်းမဲ့ရက်ကိုသူကခွဲတန်းချပြီးသားလေဒီရုပ်တံလွှင့်ရိုက်ဖို့ရဲ့အတန်တွင်းမှုရဲ့က 24th မနေ့ပါဥတုဝေကသူကိုယ်တိုင်သွားပြီးတော့မှသွားတင်လိုက်တယ်သူကတင်ပြီးတော့ပြန်လာရတာပေါ့သူကစီစစ်ဥမာကိုပြန်လာတဲ့အခါမှာသူဒီကိုမရောက်ခင်ပဲဟိုကတယ်လီဖုန်းကဆက်လာတယ်ဆက်ပြီးတော့ပြောတယ်ဥတုဝေရဲ့တင်ခဲ့တဲ့မိန့်ခွန်းကိုပယ်လိုက်ပြီဆိုပြီးပြောတယ်ဘာကြောင့်ပေတယ်ပါတယ်ဆိုတာကတော့သူတို့ကစာကိုသူတို့အ мян ချောဖို့နဲ့ပို့လိုက်ပါမယ်ဆိုဒီနေ့ထိတော့ရောက်မလာသေးဘူး
ရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံရေးပါတီတခုကိုရုပ်တံနဲ့ရေဒီယိုကနေနှစ်ကြိမ်စီထုတ်လွှင့်ပေးဖို့စီစဉ်ထားတာပါရွေးကောက်ပွဲကော်မရှင်ရဲ့စီကန်းတွေအောက်မှာဘောင်းဝင်အောင်စ조사ပြီးတော့တင်ပြနေရတဲ့အကြောင်းကိုလည်းဒေါ်သန်းသန်းနုကဆက်ပြီးတော့ရှင်းပြပါတယ
်စီကန်းချက်ရှိချက်ဆိုပြီးတော့သူတို့တတ်မှတ်ထားတယ်အဲ့တတ်မှတ်ထားတာတွေနဲ့မကိုက်ညီလို့ရှိရင်တော့ဒါပယ်မယ်ဆိုသူတို့အစတည်းကနေပြီးတော့အကုန်လုံးကဟိုထိန်းကုတ်ပြီးသားပဲဟိုကျမတို့ကလည်းတိတ်ပြီးတော့လွတ်လွတ်လပ်လပ်ပြောဆိုခွင့်ရှိမယ်လို့တော့လည်းမထင်ပါဘူးပြောရမယ်ဆိုတော့ကိုပြောတင်ပြောတိုက်တာတော့လည်းကျမတို့ဥက္ကဋ္ဌကပြောလိုက်တာပါပဲကျမတို့ကဟိုဆန့်ကျင်ပြီးတော့ပုံကိုရေးရတိုက်ခိုက်နေတာမဟုတ်ဘူးလေကိုလို့ရမယ်အလုပ်ကိုဘယ်လိုလုပ်သွားမယ်ဟိုကျမတို့ရဲ့မူဝါဒဘယ်လိုရှိရဲသဘောထားဘယ်လိုရှိရဲဘယ်လိုပြုပြင်ပြောင်းလဲပေးခြင်းနဲ့ဒါလည်းပြည်သူနဲ့နိုင်ငံအတွက်ဆိုတော့အဲ့ဒါတော့ဖြစ်နိုင်တယ်လို့ကျမတို့ပြောသွားမှာပဲ
ရုပ်ကောက်ပွဲကော်မရှင်ရဲ့တင်းကျပ်တဲ့စည်းကမ်းတွေကပါတီတွေစပြီးဖွဲ့ကြတဲ့ကရှိလာခဲ့တာအစ်စ်နိုင်လို့လို့မှာပဲလို့ပြောပါတယ
်လို့ကကင်ရတာတော့ကျမတို့အစတွေကလည်းမလွယ်ကူတဲ့ကိစ္စလေကန့်တတ်ချက်တွေတင်းကျပ်မှုတွေစီကန်းတွေအဲဒါအသိများတယ်များတယ်ဆိုတော့ထူးတော့မထူးကြလာဘူးကျမတို့အတွက်ကတော့ဟာပို့ပြီးတော့တင်းကျပ်လာပြီဆိုဒီလိုတော့ပြောစရာတော့အကြောင်းတော့မရှိတော့ပါဘူးဟိုအစတွေကလည်းတင်းကျပ်ပြီးသားဆိုတော့လေ
တကယ်လို့ဒီမိုကရက်တစ်ပါတီကဒုတိယကြိမ်ထပ်ပြီးတော့တင်ပြတာကိုရွေးကောက်ပွဲကော်မရှင်ကသဘောမကျလို့ထပ်ပြီးတော့ပယ်ချခဲ့ရင်ရုပ်တံထုတ်လွှင့်မှုတစ်ကြိမ်အခွင့်အရေးဆုံးရှုံးမယ်လို့ဆိုပါတယ်အခုချိန်ထိတော့ဒီမိုကရက်တစ်ပါတီရဲ့တင်ပြမှုကိုလက်ခံမလားညှင်းပယ်မလားဆိုတာမသိရသေးပါဘူးပါတီတစ်ခုကိုအချိန်15မိနစ်စာပြောခွင့်ရပါလိမ့်မယ်အဲ့ဒီအတွက် A4 အရွယ်စာစာရွက်နဲ့ခုနှစ်မျက်နှာထက်မပိုအောင်ရေးသားပြီးတော့နေပြည်တော်မှာရှိတဲ့ရွေးကောက်ပွဲကော်မရှင်စီကိုပါတီရဲ့ဥက္ကဋ္ဌဒါမှမဟုတ်အတွင်းမှုကိုယ်တိုင်သွားပြီးတော့ကြိုတင်ပေးပို့ရတာပါခင်ဗျာ